တိုင်းသားလက်နက်ကန်အချင်းချင်းအကြားနဲ့တိုင်းသားလက်နက်ကန်နဲ့တပ်မတော်အကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေတဲ့ကြောင်မဲ့ဒေသမှာတင်းလာနေည9နာရီကျော်ကပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ဒေသခံတဦးက VOE ကိုအခုလိုပြောပြပါတယ်
ဒီနေ့အဖြစ်အင်္ဂါတော့ခဏ15လောက်မှာအိမ်မှာပောက်ကွဲမှုတစ်ခုဖြစ်တယ်ပေါ့နော်တော်တော်ကြီးကိုပြန်ကြည့်ပါလို့တော့ဟုတ်တယ်ပေါ့နော်ချင်းချင်းချင်းကြီးကိုပြန်ကြည့်တဲ့အခါမှာတိုက်ကျရှိသွားတဲ့လူတွေရောက်ပေါ့နော်လူတွေရောက်ကနေပြစ်ထုတ်လိုက်တာလေအဲ့တော့အဲ့ဒီပြစ်ထုတ်လိုက်တာလေလူလုံးဘုန်းလို့ဟာယူဆပါတယ်အဲ့ဒီပြင်းပြစ်ပြီးတော့အဲ့ရဝင်တော့ဟာမဆိုးရင်အတန်ကရတယ်လို့ပြောပါတယ်အမနေ့ကလေးအဖြစ်ကလေးကစစ်စေးဆွေကိုခေါ်သွားပါတယ်ဗျာကတကသိချိုလို့ရှိပါလေဒီမှာ။အဲဒီမှာတော့သူကကူတာပေးနေပါလေ
။လက်ရှိအချိန်မှာတော့ဘုံပစ်သူတရားခံကိုဖမ်းဆီးရမိကြောင်းမကြားသိရသေးသလိုမန္တလေးလာရှိုးလမ်းမှာကားအသွားအလာတွေရပ်ဆိုင်းထားတယ်ဆိုတော့လည်းမကြားရကြောင်းဒေသခံတွေကပြောပါတယ်။ကြောင်မဲ့ဒေသဟာလက်နက်ကင်အဖွဲ့မျိုးစုံလှုပ်ရှားနေသလိုတင်းနှက်နဲ့ပစ်ခတ်တပ်ဖြတ်တာဘုံပေါက်ကွဲတာတွေမကြာခဏဖြစ်ပွားလို့ရှိပြီးလုံခြုံရေးအခြေအနေမှာတော့အဆင့်3ညလောက်သာရှိနေတယ်လို့ကြောင်မဲ့မြို့နယ်ရွေးကောက်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥဆိုင်ထွန်ညာကတုံတက်ပါလေကျွန
်တော်တို့ရှမ်းမြောက်ဘက်တော့ဟိုရထင်ကလေးကတော့လုံခြုံတဲ့ဒေသမဟုတ်ဘူးလေနော်လက်နက်တိုင်းအဖွဲ့အစည်းတွေများတယ်ဟိုဟိုပစ်တက်ခတ်တာရှိရအောင်အခုဆိုပုံစိုးတော့အမျိုးထဲလဲမလုံခြုံကြပါဘူးလုံခြုံရေးကတော့အဆင့်0လောက်ရှိတာပေါ့ကွာအခုတလောလေးတောက်မဲ့ဒီဘောတပိုင်းမှာလည်းနေ့တိုင်းဒီဘောလို့တိုက်ပွဲကြီးနေလေဖြစ်နေတယ်အဓိကတော့လက်နက်ကင်၄ဖွဲ့ပေါ့အစိုးရစစ်တပ်ရှိမယ် SSPB ရှိမယ် TIA ရှိမယ် RCS ရှိမယ်နေရာကွက်ကြားကွက်ကြားတွေတော့အတိုက်တိုက်ပွဲဖြစ်နေရမယ်မနေ့ကပောက်ကွဲတဲ့နေရာလဲအမှန်တော့လုံခြုံရေးအနေနဲ့ရေးလို့ကျွန်တော်တပ်မတော်တို့အနေနဲ့သူပေါင်းကြည့်နေတဲ့နေရာပဲလေ
မူဆယ်မြို့နယ်ဖန်ကောင်းကျွော်အုပ်စုမှာလဲမနေ့ည10နာရီလောက်ကဘုံတလုံးပောက်ကွဲခဲ့ပါတယ်2020ရွေးကောက်ပွဲအပြီးကာလမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကြောင်မဲခရိုင်အမတ်တက်ကမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစော်ထိုက်ဟာနေအိမ်မှာပဲတနက်နဲ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်2018ခုနှစ်တပ်မတော်နေ့မတိုင်မီမလ26ရက်နေ့ကလဲကြောင်မဲမြို့အဝင်ဂိတ်မှာဘုံတလုံးပောက်ကွဲခဲ့မှုပါတယ်ဒီဇင်ဘာလ9ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်အတွင်းမှာ SSPP ရှမ်းမြောက်နယ် TNL တောင်းပလောင်ပူပေါင်းတပ်နဲ့ RCSS ရှမ်းတောင်တပ်တွေအကြားမှာတိုက်ပွဲဖြစ်ပွားနေသလို၄ရက်နေ့ကတော့လာရှိုးမြို့နယ်မိုင်းယော်ကျေးရွာအုပ်စုမှာတပ်မတော်နဲ့ KIA ကချင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကြောင်မဲတီဘောနဲ့နမ်မတူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာနေရာဆွံ့ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ။